အပြောင်းလဲတွေဖြစ်နေပြီလို့ပြောနေကြတဲ့မြန်မာနိုင်ငံဟာအခုအခါမှာအသွင်ကူးပြောင်းတဲ့ကာလလို့ခေါ်တဲ့အကြီးမားဆုံးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်ကိုရောက်နေတယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်က19ကြိမ်မြောက် Foreign 2000ညီလာခံအဖွင့်မိန့်ခွန်းမှာပြောကြားခဲ့ပါတယ်မြန်မာနိုင်ငံအပြောင်းလဲအတွက်အကောင်းဘက်ကကြီးပဲလွန်လွန်ကဲကဲကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းပျောက်သွားနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ Check သမရနိုင်ငံမှာကျင်းပါတယ် Forum 2000အဖွဲ့ရဲ့နှစ်ပတ်လည်ညီလာခံကိုဒီနှစ်မှာပထမဆုံးချိန်ဖြစ်တဲ့ဒေါန်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးအဖွင့်မိန့်ခွန်းပြောကြားနိုင်ခဲ့တာပါတိဘက်ဖုန်တော်ကြီးဒလိုင်းလားမနဲ့တကွနိုင်ငံတကာခေါင်းဆောင်အများအပြားနဲ့ထင်ရှားတဲ့ပုဂ္ဂိုလ်တွေအဖွဲ့အစည်းအများအပြားတက်ရောက်ကြတဲ့ဒီညီလာခံရဲ့အဖွင့်မိန့်ခွန်းမှာဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့အပြောင်းအလဲကိုအကောင့်ဘက်ကနေပဲဇောင်းပေးပြီးမကြည့်ဖို့အတွက်ပန်ကြားခဲ့ပါတယ
် I have repeatedly spoken out against over-optimism because that could make us complacent it could cause us to lose the way
အကောင်ဘက်ကကြီးပဲလွန်လွန်ကဲကဲမကြည့်ကြဘူးကျွန်မခဏခဏပြောခဲ့ပါတယ်ဒါဟာကျွန်မတို့အတွက်မကောင်းပါဘူးကျွန်မတို့ရှောက်နေတဲ့လမ်းကြောင်းပျောက်သွားတဲ့အထိဖြစ်သွားနိုင်ပါတယ်အခက်အခဲတွေရှိနေတာကိုသိရတာနဲ့မျက်စိပိတ်ထားတဲ့အနေအထားမျိုးပါဇူကြီးအကောင်ပြောတာမျိုးမို့ဒါမျိုးကိုကွယ်လွန်သူဘတ်စလက်ဟာပဲလဲခြိုက်မယ်လို့မထင်ပါဘူးကျွန်မတို့မှာရှိနေတဲ့အခက်အခဲကိုလက်တွေ့ကျကျရင်ဆိုင်ဖို့ဒီအခက်အခဲတွေကိုရင်ဆိုင်မဲ့တတ်တည်မွေးပြီးကျော်လွှားကြဖို့နဲ့ပြဿနာတွေကိုအောင်အောင်မြင်မြင်ဖြေရှင်းကြဖို့သူကလိုလားမှာပ
ါ The courage and the capacity to overcome these problems and meet our challenges successfully
Forum 2000အဖွဲ့ကိုစတင်တည်ထောင်သူတဦးဖြစ်တဲ့ကွယ်လွန်သူ Check သမရာဟောင်း Vaclav Havel ဟာမြန်မာနိုင်ငံဒီမိုကရေစီရေးကိုသာမကကမ္ဘာနိုင်ငံတွေကြားလွတ်လပ်မှုနဲ့ဒီမိုကရေစီထွန်းကားဖို့အတွက်ကြိုးစားခဲ့သူတူဖြစ်ပြီး1992ခုနှစ်အတွက်ဒေါန်ဆန်းစုကြည်ကိုနိုဘယ်ငြိမ်းချမ်းဆုရဖို့ပါအမိစင်းတင်သွင်းခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံသားတွေလွတ်လပ်ဖို့နဲ့ဒီမိုကရေစီရေးထွန်းကားလာစေဖို့အတွက်ကြိုးစားခဲ့တဲ့မစ္စတာဟာဗယ်နဲ့တကွ Check ပြည်သူတွေအားလုံးကိုမြန်မာနိုင်ငံကိုစားကျေးဇူးတင်ကြောင်းလဲဒေါန်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။
Now that I'm here in Prague, I would like to share with you our deep gratitude.
အခုကျွန်မပရာဂ်ကိုရောက်နေချိန်မှာသမ္မတဘက်စလက်ဟာဗယ်နဲ့ချက်နိုင်ငံသူနိုင်ငံသားအားလုံးကိုကျေးဇူးတင်စကားပြောပါရစေ။ရှင်တို့တွေဟာကျွန်မတို့အရင်နှောင်းကအခက်အခဲတွေနဲ့ကြုံခဲ့ရချိန်မှာရောအခုလိုစိန်ခေါ်မှုမျိုးစုံနဲ့အထူးသတိထားရမယ့်အချိန်မျိုးမှာပါကျွန်မတို့နဲ့အတူရှိနေတာမို့ကျေးဇူးတင်ပါတယ်။
လွတ်လပ်မှုကိုအပြည့်အဝရရှိဖို့အတွက်လူလားသူတွေအနေနဲ့လွတ်လပ်မှုအနည်းချင်းရယုံနဲ့ကျေနပ်မနေကြဖို့ဆန္ဒရှိမယ်လို့ယုံကြည်တဲ့အတွက်မြန်မာနိုင်ငံရဲ့အနေအထားကိုလက်တွေ့ကြကြမြင်အောင်လဲချပြခဲ့ပါတယ
် This is the most challenging time we have ever had to face. It was not those times when we were under house arrest.
အခုချိန်ဟာကျမတို့နိုင်ငံမှာအကြီးမားဆုံးစိန်ခေါ်မှုနဲ့ရင်ဆိုင်နေရတဲ့အချိန်ဖြစ်ပါတယ်ကျမနေအခြေချုပ်နဲ့နေရတဲ့အခြေမျိုးမဟုတ်သလိုမြန်မာနိုင်ငံအချင်းထောင်တွေထဲမှာဒီမိုကရေစီရေးကြိုးပမ်းသူတွေနဲ့ပြည်နေတဲ့အခြေမျိုးလည်းမဟုတ်ပါဘူးအခုချိန်ဟာအခက်အခဲဆုံးနဲ့စိန်ခေါ်မှုအကြီးဆုံးအချိန်မှာဘာလို့လဲဆိုတော့အခုရလာတဲ့အချိန်ကိုကောင်းကောင်းအသုံးမချရင်ဒါမျိုးပြန်ရဖို့နောက်ထပ်နှစ်တွေအကြာကြီးပြန်ဆောင်ရနိုင်တဲ့အနေအထားမျိုးပါလုံတင်တာကိုအမှန်ကန်ဆုံးဖြစ်အောင်ဆုံးဖြတ်လုပ်ကန်ရမယ်အသွင်ကူးပြောင်းတဲ့ကာလကိုရောက်နေတာမျိုးပါ
မြန်မာနိုင်ငံဟာတည်ရန်စားတကြွယ်ဝတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့မြန်မာနိုင်ငံသားတွေအားလုံးဘက်ဆုံကြွယ်ဝလာအောင်တခြားနိုင်ငံတွေရဲ့လူအမှုတွေအတွက်ရရရရပေးကမ်းလှူဒါန်းနိုင်တဲ့အထိဖြစ်လာအောင်မစ္စတာဟာဗယ်မျှော်လင့်ထားတဲ့တကယ်လွတ်လပ်မှုတွေရလာတဲ့နိုင်ငံဖြစ်စေဖို့အတွက်အားလုံးကဝိုင်းဝန်းပေးကူညီကြဖို့လဲပန်ကြားခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံသားအားလုံးကြောက်ရွံ့ခြင်းကင်းပြီးလွတ်လပ်မှုအပြည့်နဲ့ကောင်းမွန်တဲ့အသွင်ကူးပြောင်းမှုတွေရလာတဲ့တနေ့မှာမြန်မာနိုင်ငံကိုအားလုံးလာလေကြဖို့ပါဖိတ်ခေါ်ခဲ့ပါတယ်။